ရန်ကုန်မြို့ရဲ့နေရာတချို့မှာတော့ဒီရက်ပိုင်းမှာရာဇဝတ်မှုတွေပိုပြီးတော့များလာနေပါတယ်။ခိုးဆိုးလူရက်တာလမ်းပေါ်မှာရန်ပြူတာနောက်နေအိမ်တွေထဲအထိပါဝင်ပြီးတော့အကြမ်းဖက်လူရက်မှုတွေတိုးလာတာကြောင့်ရန်ကုန်မြို့ခံတွေမှာလုံခြုံရေးအတွက်အထူးသတိထားနေရတယ်လို့မြို့ခံတွေကပြောပါတယ်။သွားလာရေးအတွက်အများကနေအဓိကထားပြီးတော့အားထားနေရတဲ့ YBS ရင်လန်းတွေပေါ်မှာလည်းကပိုက်နိုင်ခံရသူတွေပိုများလာတယ်လို့ဘတ်ကားနဲ့ခီးသွားပြည်သူတွေကပြောပါတယ်။ရန်ကုန်မြို့ကလုံခြုံရေးအခြေအနေသတင်းပေးဖို့ချက်ကိုတော့မတ်စုမြတ်မွန်ပြောပြပေးပါရှင်။
ရန်ကုန်မြို့မှာတနင်္လာကနေတနင်္လာသွားလာရေးအတွက် YPS အများသုံးရင်လိုင်းတွေကိုအဓိကအားထားနေရချိန်မှာမြင့်တက်နေတဲ့73စီစီကြောင့်ဘတ်ကားပြေးဆွဲတဲ့အစီးရေတွေအရင်နဲ့စာရင်နှဲသွားပြီးတော့ကားတွေလည်းပိုကျက်လာတယ်လို့ခီးတဲ့တွေကပြောပါတယ်။အများသုံးဘတ်ကားတွေပေါ်မှာကပိုက်နှိုက်ခံရတာတွေလည်းအခုနောက်ပိုင်းပိုပြီးတော့အဖြစ်များလာတယ်လို့ပတ်ဆက်အိတ်ကပိုက်အနှိုက်ခံရသူတဦးကပြောပြပါတယ်။
အခုကပိုက်နှိုက်တာလည်းတော်တော်အဖြစ်ရှိပါရှင်။ဘာလို့လဲဆိုတော့အဓိကတော့ကားလမ်းချောင်းကြပါတော့။ကားရရတော့မရှိဘူးလေ။ရှိတော့ရှိရကားကိုပဲဒီလူတွေကဟိုအချိန်မီအောင်လို့ပေါ့အဓိကလုံးချိန်တောင်းချိန်နေမီအောင်လို့ဆိုပြီးတော့အချိန်မီအောင်လို့အတင်းတိုးဝယ်ပြီးရှိနေတာကားရလူအများကြက်တယ်လေ။လူရန်ကြက်တော့လူဆုံတော့မှရယ်ကားဘတ်ကားဆိုတော့လေလူဆုံပြီးတော့ဖြစ်တာပေါ့နော်။အခုစားဝတ်နေရေးတွေတောင်းလဲခက်ခဲတော့ကြားရအလုံးလောက်ရတာပေါ့အဲ့တော့ပါပဲ။
အခုလိုဘတ်ကားပေါ်မှာကပိုက်နိုင်ခံရမှုတွေရှိတယ်လို့လမ်းပေါ်မှာသွားလာတဲ့အခါမှာလည်းတတိထားပြီးတော့ကိုယ့်ရဲ့လုံခြုံရေးအတွက်ပူပန်နေရတယ်လို့ပြောပါတယ်
။လုံခြုံရေးက30မှာဆိုရင်တော့ကိုယ့်တက်မှာကိုယ့်လောက်ရှိကိုပူပန်တာပေါ့နော်။ဘာလို့လဲဆိုတော့အမျိုးမျိုးပဲပေါ့နော်။ဟိုလမ်းသွားရင်လည်းရှိတယ်ဟုတ်တယ်မလား။လူလေးလူရှိလည်းရှိတယ်ရှိရလေမရှိနဲ့မရှိရလေပေါ့နော်။အဲလိုဆိုတော့အရင်တော့ဟိုပါလဲအဆင်မပြေဘူးပေါ့သွားလာတော့ဒါမှလည်းဗတ်တက်နိုင်ပါမလဲ။
ရန်ကုန်မြို့မှာည12နာရီကနေမနက်4နာရီအထိညမထွက်ရအမိန့်ထုတ်ပြန်ထားဆဲဖြစ်ပါတယ်။လမ်းပေါ်မှာသွားလာတဲ့အခါလုံခြုံရေးစိတ်မချရသလိုအချိန်ကန့်သက်ချက်ကြောင့်လဲအရင်ကလူစီကားတဲ့ရန်ကုန်မြို့လမ်းတွေပေါ်မှာည8နာရီလောက်ဆိုရင်အသွားအလာတိတ်မရှိတော့ပါဘူး။အခုလိုအခြေအနေတွေကြောင့်အလုတ်ချိန်အပြည့်အဝမလုတ်နိုင်တာမျိုးတွေရှိတယ်လို့ရန်ကုန်မြို့ကလူငယ်တယောက်ကပြောပါတယ
်။သွားရင်လည်းတော်လေးဆက်ဆဲပြီးတော့ညပိုင်းကတော့ပုံမှန်ကျွန်တော်တို့သွားနေလာနေကြအချိန်မျိုးဟိုသွားဖို့တော်လေးကက်ကျတာပါအလုတ်ကနေပြီးတော့ကျွန်တော်တို့နောက်ကျရဲဆိုလို့ရှိရင်အဆင်မပြေတော့ဘူးเนาะပုံမှန်လုတ်တဲ့အချိန်6နာရီ8နာရီလို့လုတ်လို့မရကျွန်တော်ဒီနေ့ပြောလို့တယ်အဲ့လိုမျိုးအလုတ်သွားနေတော့ပြန်လာတယ်ပေါ့ဒီလိုမျိုးအချိန်ကိုကိုယ့်ကိုတတ်မှတ်နေရတဲ့ပုံမှန်ဖြစ်နေတော့ဟိုလည်းလက်သွားလာလို့မရဘူးဆိုတော့ချင်း
စစ်တပ်အာဏာမသိခင်အချိန်နဲ့နှိုင်းရှင်ရင်အခုအချိန်မှာကိုပိုင်လွတ်လပ်မှုတွေဆုံးရှုံးနေသလိုကိုယ့်ရဲ့လုံခြုံရေးအတွက်ကိုလည်းအမြဲတမ်းပူပန်နေရတဲ့အကြောင်းအမျိုးသမီးငယ်တယောက်ကလည်းပြောပြပါဗျ
။ရင်သွားတာတော့ဆက်ဆက်ရပြီးဆက်ရတာပေါ့နော်။အဲဒီဝိုင်းကျက်ရှင်ပူဆိုးတာပေါ့ကိုယ်ရွှေရီပိုင်ဝတ်သွားရင်တော့မှကားပေါ်တက်မယ်သူအကုန်လုံးချုပ်ပြီးအိတ်ထဲထည့်သွားအဲ့လိုမျိုးရှိ။အရင်လောက်တော့မလွတ်လပ်တော့ပေါ့နော်
။ဘတ်ကားပေါ်မှာကပိုက်နှိုက်ခံရတာလမ်းပေါ်မှာရံပြုတ်ခံရတာနဲ့နေအိမ်ထဲဝင်ရောက်အနူချမ်းစီဓမြတိုက်တာမျိုးလိုအုတ်စုဖွဲ့အကျန်းဖက်ခံရတဲ့တဲ့င်းတွေလည်းတချို့နေရာတွေမှာမကြာခဏထွက်ပေါ်နေပါတယ်။လူနေထူထပ်တဲ့ရန်ကုန်မြို့မှာအခုလိုဖြစ်ရက်တွေခက်ဆိတ်ဆိတ်ဖြစ်လာနေပေမဲ့ကျူးလွန်သူတွေကိုဖမ်းဆီးအရေးယူနိုင်တာထိထိရောက်ရောက်နှိမ်နှင်းနိုင်တာမျိုးမရှိတဲ့အတွက်လို့လည်းပို့ပြီးတော့စိုးရိမ်နေကြပါတယ်။စားဝတ်နေရေးအချက်အတဲနဲ့ကုန်စည်နှုံကြီးမြင့်မှုအလောက်ကန်ရှားပါမှုတွေနဲ့အတူရာဇဝတ်မှုတွေများလာတာကြောင့်လုံခြုံရေးအတွက်အမြဲတမ်းစိုးရိမ်နေရတယ်လို့မြို့ကန်တချို့ကပြောပါတယ်ရှင်။